ကမ္ဘာဖွံ့ဖြိုးရေးမတိကြမရေရာမှုတွေတိုးနေချိန်မှာအရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ဖွံ့ဖြိုးရေးကတော့အခြေအနေကောင်းနေစေဖြစ်တယ်လို့ကမ္ဘာဘဏ်ကဒီကနေ့ထုတ်တဲ့စီးပွားရေးဆိုင်ရာအစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးမှာတော့2018ခုနှစ်2019ခုနှစ်အတွက်မူလကခံမှန်းထားတဲ့ဖွံ့ဖြိုးမှုနှုန်းအောက်ရော့ချသွားမယ်လို့ဒီကနေ့တို့အစီရင်ခံစာမှာဖော်ပြပါတယ်။ရေးကြီးမှုကုန်စည်နှုန်းကြီးမြင့်မှုငွေကြေးဖောင်းပွားမှုရဲ့ PR တွေနဲ့မဖြေရှင်းနိုင်သေးတဲ့ရခိုင်ပြည်ပခဆရာရီရဲ့တက်ရောက်မှုတွေကြောင့်မြမဖွံ့ဖြိုးရေးကမူလခံမှန်းထားချက်ထက်ဒသမ900ခန့်နှုန်းလောက်ကျပြီး2018-2019မှာဖွံ့ဖြိုးမှုနှုန်း 6.1 ကိုကျသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒါပေမဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်တာကင်တာရှိစေမဲ့ဥပဒေတွေပြဋ္ဌာန်းနိုင်ပြီးလက်တွေ့ကျင့်သုံးနိုင်မယ်ဆိုတဲ့မျှော်မှန်းချက်အရ2020-2021ခုနှစ်အရောက်မှာတော့ဖွံ့ဖြိုးမှုနှုန်းက 6.8 လောက်ကိုတက်လာမယ်လို့လည်းခန့်မှန်းပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဒေသတွင်ဖွံ့ဖြိုးမှုအခြေအနေကောင်းမွန်စေဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပေးမယ်လို့လည်းမသေးချာမရေရာမှုတွေကိုလည်းထောက်ပြထားပါတယ်။ကုန်သွယ်ရေးတင်မာမှုတွေအမေရိကန်ဘက်ကအတိုးနှုန်းတိုးမြင့်လိုက်မှုအမေရိကန်ဒေါ်လာဈေးခိုင်လာတဲ့အခြေအနေတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ငွေကြေးဈေးကွက်မခိုင်မာမှုတွေကအရှေ့အာရှနဲ့ပစိဖိတ်ဒေသတွင်ဖွံ့ဖြိုးရေးအလားအလာပေါ်မှာမရေရာမှုတွေတိုးစေတယ်လို့အစိုးရခန်းစာမှာမိမောင်းထိုးဖော်ပြထားပါတယ်။တစ်ချိန်ချင်းမှာပဲဒေသတွင်းမှာငွေကြေးဖောင်းပွားမှုစပြီးတိုးလာနေပြီးအထူးသဖြင့်ကတော့မြန်မာဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့မှာဖြစ်တယ်လို့လည်းဒီကနေ့ထုတ်တဲ့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသတွင်စီးပွားရေးဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်။